ခံသာလို့မပါရဲ့လားသူတို့မောင်ပြီးကြတဲ့ရက်ကစာရေးဆရာတယောက်လည်းဖြစ်ကိုချင်းတရားနဲ့ပတ်သက်လို့ယုံကြည်လေးစားရလောက်တဲ့သူလည်းဖြစ်မိတ်ဆွေတယောက်လည်းဖြစ်တဲ့သူကတယ်လီဖုန်းအော်ပရေတာတွေရဲ့စားသုံးမှုပြည်သူတွေပေါ်မလိတ်တပတ်နဲ့ငွေတွေဖြတ်တောက်နေတဲ့အကြောင်းစားသုံးမှုတွေကိုအထက်စီးကဆက်ဆံနေတဲ့အကြောင်းလူမှုကွန်ရက်စာမျက်နှာပေါ်မှာရေးတင်ထားတာဖတ်လိုက်ရပါတယ်။သူကအထောက်ထားအနေနဲ့တယ်လီဖုန်းအော်ပရေတာကပေးပို့ထားတဲ့ message ကိုပါ scan shot ရိုက်ပြီးတင်ပြထားပါတယ်။သင်ဤ celebrity ထက် hotel အတွက်တစ်နှစ်စာဝန်ဆောင်မှုမှာအရေးကြအပတ်စဉ်ကြီး325ချက်ကိုနောက်24နိုင်တွင်ကောက်ခံတော့ပါမယ်။ဝန်ဆောင်မှုဆက်လက်ရယူရန်အတွက်လက်ကျန်ငွေကိုခြံထားပေးပါလို့ပါပါတယ်။သူကအတော်ခံပြင်းစရာကောင်းတဲ့ message ဖြစ်တဲ့အကြောင်းအလိုမတူပါပဲကိုပဆန်ကိုခိုးယူဖြတ်တောက်ခံနေရတဲ့အပြင်သူတို့ဖြတ်တောက်ဖို့အတွက်ကို့ဖုံးဘီကိုတောင်ခြံထားပေးရမယ်ဆိုပြီးပောက်ပွဲပါတယ်။သူပောက်ွဲတာလည်းမလွန်ပါဘူးသူလိုဝန်ဆောင်မှုတွေကိုလုံးဝတောင်းဆိုရယူထားခြင်းမရှိပါပဲငွေကြေးဖြတ်တောက်ခံရတဲ့ပြည်သူတွေမရေမတွက်နိုင်အောင်ရှိနေပါတယ်အခုလက်ရှိမြန်မာနိုင်ငံကစင်းကက်သုံးဆွဲသူပြည်သူတွေအများစုကြုံတွေ့နေရတဲ့ပြဿနာကအကြောင်းမဲ့ငွေဖြတ်တောက်တာဝန်ဆောင်မှုအမျိုးမျိုးကိုအကြောင်းပြပြီးငွေဖြတ်နေတာတွေနဲ့ကြိုတင်ငွေမချေယူထားပါပဲငွေဖြတ်တောက်နေတဲ့ကိစ္စတွေပါငါတို့ဒါပြင်အင်တာနက် package တွေဝယ်ယူထားပေမဲ့မူလဖုံးပြီထဲကနေအင်တာနက်အသုံးပြုကတွေထပ်မံဖြတ်တောက်နေတာဖုံးပြောတာစာတူပေးပို့တာလည်းမရှိဘဲနဲ့ငွေကြေးတွေပါဖြတ်တောက်နေတာဖြစ်နေပါတယ်။ဒါတွေကိုမြန်မာနိုင်ငံမှာအခြေစိုက်ဖွင့်လှစ်ထားတဲ့တယ်လီဖုန်းအော်ပရေတာတွေကပြုလုပ်နေကြတာပါ။သက်ဆိုင်ရာတယ်လီဖုန်းအော်ပရေတာတွေစီအားပေါ့မတက် complaint တက်ပါမှကိုယ်ငွေကိုပြန်ရတဲ့သူတွေရှိသလိုပြန်မရတဲ့သူတွေလည်းရှိပါတယ်။ဒါပြင်စားသုံးသူပြည်သူတွေကိုအလွန်အမင်းစိတ်အနှောက်အယှက်ဖြစ်စေတာက promotion အကြောင်းအရာတွေကို message ပေါင်းညောင်းများစွာပေးပို့နေကြတာပါ။ငါတို့မနေ့ကငါစီကိုတယ်လီနော့ promotion ဝန်ဆောင်မှုအမျိုးတူတစ်ခုတည်းအတွက်ကို message ပေါင်း20နီးပါးလောက်ပေးပို့ထားတာဖတ်ရပါတယ်။တစ်ချိန်လောက်ကိုရင်လုံလောက်နေရတာနဲ့အချိန်မောင်းမြောက်များစွာစိတ်နှောက်ရက်ပြည့်အောင်ပေးပို့နေတာဟာလူခွင့်ရေးချိုးပေါက်ခံရသလိုဖြစ်နေပါတယ်ငါတို့။ဒီတဲ့ဆိုတာကပို့ထားတဲ့ message တွေကိုအကြောင်းမပြန်ရင်ဝန်ဆောင်မှုကိုသဘောတူရယူပါတယ်လို့ခောက်ချက်ချပြီးတစ်ဖက်သက်ငွေကြေးဖြတ်တောက်လိုက်တာပါပဲ။ဒါဟာစားသုံးသူတွေကိုမလှိမ့်နှက်ပတ်လုပ်ပြီးငွေကြေးကိုခိုးယူတာနဲ့အတူတူပဲပေါ့။ဒီကိစ္စတွေနဲ့ပတ်သက်ပြီးသုံးဆွဲသူတွေကမကျေနပ်လို့ complaint တက်ရင်တယ်လီဖုန်း operator တွေဘက်ကကျေနပ်လောက်တဲ့ဖြေရှင်းချက်မပေးနိုင်တာဟာလည်းမေးခွန်းထုတ်စရာဖြစ်စေပါတယ်။အဲ့ဒါတွေနဲ့ပတ်သက်ပြီး2009ခုနှစ် February 25ရက်နေ့ကပြုလုပ်ခဲ့တဲ့ဒုတိယအကြိမ်ပြည်သူ့လွှတ်တော်ပုံမှန်အစည်းအဝေးမှာမန္တလေးတိုင်းဒေသကြီးအောင်မြေသာဆန်းမဲဆန္ဒနယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာလှမိုးကမေးခွန်းတစ်ခုမေးမြန်းခဲ့မှုပါတယ်။သူကဖုံးပေထည့်သွင်းတဲ့အချိန်မှာဘာမှမသိပဲဖြတ်တောက်ခံနေရတဲ့အတွက်ပြည်သူတွေငွေကြေးနစ်နာနေရတဲ့အကြောင်းဒီကြိုတင်ငွေဟာကျွန်တော်တို့ပတ်စံဖြစ်ပါတယ်။ဒီငွေကြေးကိုကျွန်တော်တို့မသိပါပဲဖြတ်တောက်နေတာဟာခိုးယူခြင်းမြောက်ပါတယ်။ကျွန်တော်တို့ complaint တက်မှပြန်ပေးတာဟာလက်ဘူးလက်ချက်မိမှပြန်ပေးတာနဲ့အတူတူပါပဲလို့ပြောသွားခဲ့ပူပါတယ်ငါတို့။မြန်မာနိုင်ငံမှာလူဦးရေ54သန်းကျော်ရှိတဲ့အနေနဲ့ထက်ဝက်ကျော်လောက်ဖြစ်တဲ့သန်း30ကျော်ဟာမိုဘိုင်းအင်တာနက်ဖုန်းတွေအသုံးပြုနေကြတာ။အသုံးပြုတဲ့သူတွေစီကနေတစ်ကြက်လောက်မှားဖြတ်မြင့်တော့ငွေကြက်သန်း30လောက် operator တွေကအလွဲသုံးစွာလုပ်တယ်လို့ဖြစ်နေပြီ။တယောက်စီကငွေကျပ်တရာလောက်ဖြတ်လိုက်ရင်တော့ကျပ်သန်းပေါင်းများစွာပြည်သူတွေကနစ်နာဆုံးရှုံးသလိုဖြစ်နေပါတယ်ငါတို့မြန်မာနိုင်ငံမှာစားသုံးသူအခွင့်အရေးဥပဒေအစ်စ်ကို2019ခုနှစ်မတ်လ15ရက်နေ့ကပြဋ္ဌာန်းထားခဲ့တာရှိပါတယ်ဥပဒေမှာစီးပွားရေးလုပ်ငန်းရှင်တွေဟာအာမခံချက်အတိုင်းဝန်ဆောင်မှုတန်ဖိုးအတိုင်း PSC ရမယ်ဆိုတဲ့အချက်အပါအဝင်အာမခံနဲ့ကိုက်ညီမှုမရှိပါကဂရီးပြူလာတဲ့အတိုင်းတာဝန်ယူဆောင်ရွက်ပေးရမယ်လို့ပါပါတယ်စားသုံးသူတွေကနစ်နာဆုံးရှုံးမှုတွေရှိခဲ့ရင်မြန်မာနိုင်ငံစားသုံးသူများအကာအကွယ်ပေးရေးသမဂ္ဂနဲ့စားသုံးသူရေးရဦးစီးဌာနကိုတိုင်ကြားနိုင်တယ်လို့ထုတ်ပြန်ထားတာလည်းရှိပါတယ်။ဒါပေမဲ့စားသုံးသူအကာအကွယ်ပေးရေးဦးစီးဌာနကစီးမင်းချိုးဖောက်နေတဲ့လုပ်ငန်းရှင်တွေနဲ့ကုမ္ပဏီတွေကိုအရေးယူဆောင်ရွက်ရမှာအားနည်းချက်တွေအများကြီးရှိနေတာကိုတွေ့ရပါတယ်ငါတို့။ပညာပေးတာ၊ခံဝင်ကတိထိုးခိုင်းတာ၊သတိပေးတာလောက်နဲ့လုပ်နေလို့အဆင်မပြေပါဘူး။ရင်းထံထိရောက်တဲ့အရေးယူဆောင်ရွက်မှုတွေပြုလုပ်ပေးဖို့လိုအပ်နေပါတယ်။ဒါပြင်ပြည်သူတွေကတိုင်ကြားသည်ဖြစ်စေမတိုင်ကြားသည်ဖြစ်စေစားသုံးသူအခွင့်အရေးကိုချိုးဖောက်နေတယ်လို့ယုံကြည်ယူဆရပါကစားသုံးသူကာကွယ်ပေးရေးဦးစီးဌာနအနေနဲ့သွားရောက်စစ်ဆေးပြီးလိုအပ်သလိုအရေးယူဆောင်ရွက်နိုင်တယ်ဆိုတဲ့အချက်လည်းဥပဒေသက်သက်မှာပြဋ္ဌာန်းထားတာရှိပါတယ်ငါတို့အခုလိုပြည်သူတွေကအချက်လက်အတိအကျနဲ့ complaint တက်နေတဲ့ကိစ္စတွေမှာစားသုံးသူကာကွယ်ပေးရေးဦးစီးဌာနအနေနဲ့ပြည်သူတွေမတိုင်ကြားရင်တော့သွားရောက်စစ်ဆေးပြီးလိုအပ်ရင်အရေးယူဆောင်ရွက်မှုတွေပြုလုပ်ပေးဖို့လိုအပ်နေပါတယ်ဆက်ဆိုင်ရာဆက်သွယ်ရေးဝန်ကြီးဌာနအနေနဲ့လည်းပြည်သူတွေကိုမနှိမ်တပတ်လုံနေကြတဲ့တယ်လီဖုန်းအော်ပရေတာတွေကိုထိရောက်တဲ့စက်မှတ်မှုတွေနဲ့အရေးယူဆောင်ရွက်ပေးဖို့လိုအပ်နေပြီဆိုတဲ့အကြောင်းအကြံပေးတင်ပြရင်ဒီတစ်ပတ်ဤကုန်းချုပ်လိုက်ပြရစေ။မင်းလေးအားရင်ငါသည်စပြန်မှာချစ်လက်စွာသောမင်းရဲ့အပစနီဦး